မြန်မာရေးကြဝင်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ကမ်ဘာရီဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့မနေ့ဖြန်မှာတွေ့ဆုံဖို့ရှိတယ်လို့ NLD ကပြောပါတယ်မြန်မာနိုင်ငံကနိုင်ငံရေးပြဿနာတွေပြေလည်စေဖို့သက်ဆိုင်သူတွေနဲ့တွေ့မှဖြစ်မယ်လို့ပြောနေတဲ့အထူးကိုယ်စားလှယ်နဲ့ NLD တို့ဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းထားသမျှကိုဆက်ပြီးပြောပြပြောင်းကော်လင်ဦးရေ
ဟုတ်ကဲ့ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အလုံးမှုဆောင်ကိုယ်စားလှယ်တွေကိုကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်မစ္စတာအီဘရာဟင်ကမ်ဘာရီနဲ့တွေ့ဆုံခွင့်ပြုမဲ့အကြောင်းအာနာဝယ်နီဘက်ကဒီကနေ့နေ့လယ်ပိုင်းကပဲပါတီကိုလာရောက်အကြောင်းကြားသွားခဲ့တာပါဒီလိုမနက်ဖြန်အထူးကိုယ်စားလှယ်နဲ့ရန်ကုန်မြို့ကဆွေရဧကေရတခုမှာတွေ့ဆုံမဲ့ကိစ္စဆွေးနွေးမဲ့ကိစ္စတွေနဲ့ပတ်သက်လို့နောက်ထပ်ဘာတွေများသိရမလဲလို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကိုဆက်သွယ်မေးမြန်းကြည့်ပါတယ
်သူတို့အာနာဝယ်နီကမနက်ပြင်းနေ့ကမှာ PC ဖွဲ့နဲ့မစ္စတာကမ်ဘာရီနဲ့တွေ့မယ်လာကြောင်းချတာပါလေ
အန်ကယ်တော့တွေ့တဲ့ချိန်ကျရင်ဟိုဘသူတွေပါဖို့ရှိလဲအန်ကယ်တော့ NLD ဘက်ကရောဟိုဘက်ကရောပေါ့အ
ဲ့ဒါ CEC တွေက9ရောက်သွားမယ်ဘသူတွေလဲဆိုတော့သူဟိုဥက္ကဋ္ဌနဲ့သူတို့ညှိပြီးတော့သူတို့သွားကြမှာပေါ့လေကျွန်တော်တော့နာမည်9ရောက်သလိုနာမည်ကျွန်တော်တို့မရသေးဘူ
းဟုတ်ကဲ့နောက်ဒီအန်ကယ်တော့ဘက်ကခုနှစ်ဖန်သွားဆွေးနေမစ္စတာကမ်ဘာရီနဲ့ဟိုဘလို့အကြောင်းအရာတွေဆွေးနွေးပြမယ်လို့အန်ကယ်တော့ရေပြီးတော့စဉ်းစားထားတာရှိလဲခင်ဗျာ
ကျွန်တော်တို့ကြိုတင်ပြီးစဉ်းစားထားတာရှိတယ်ကြိုတင်ပြီးတော့ဆွေးနွေးထားတာရှိတယ်အသေးစိတ်အနေနဲ့တော့ကျွန်တော်အနေနဲ့ဒီကြီးတွေကိုယ်တိုင်ပြောမှာမလို့ကျွန်တော်ပြောရလို့မရပါဘူးအဓိကအဖြစ်ကျွန်တော်တို့အမျိုးသားပြန်လည်သိမြင်ရေးအတွက်ဥတည်ပြီးတော့ဆွေးနွေးတင်ပြမယ်လို့ပဲကျွန်တော်အဲ့လိုပဲရေပေါ်ကပြောလို့ရပါမယ
်ဟုတ်ကဲ့အဲ့ဒီထဲမှာအင်ကယ်တို့အခုဒီနောက်ဆုံးအစိုးရကြေညာခဲ့တဲ့ဒီလုံးကျိုးဆန္ဒခံယူပွဲတို့ရွေးကောက်ပွဲကိစ္စတွေဟောပါမလားအင်ကယ
်ပါနိုင်တာပေါ့လေကျွန်တော်တိတိကျတော့ကျွန်တော်မသိပါဘူး
အနယ်ဒီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကိုဆက်သွယ်မေးမြန်းခဲ့တာပါမစ္စတာကမ်ဘာရီအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်မြန်မာစစ်ဆေးရအာဏာပိုင်တွေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်ထားတာဖြစ်ပေမဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြင်မယ်မဖြစ်ဘူးဆိုတာတော့အခုချိန်ထိတော့မသိရသေးဘူးလို့လည်းဦးညံဝင်းကပြောပါတယ်မြန်မာရေးကြောင်းဝင်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကနိုင်ငံရေးပြဿနာတွေပြည်လည်အောင်ဆောင်ရွက်ရမှာနိုင်ငံရေးအင်အားစုတွေအပါအဝင်သက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့လိုအပ်တယ်ဆိုပြီးတော့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းတိုက်တွန်းတောင်းဆိုမှုတွေကလည်းရှိနေတာပါခင်ဗျာ